အမေရိကန်ပြည်ထောင်စုနဲ့တရုတ်နှစ်နိုင်ငံအကြားဘန်လုံငန်းကစလို့အမေသာတင်ဖို့ရောက်ချမှုအထိပါဝင်တဲ့ကုန်သွယ်ရေးသဘောတူညီချက်တရက်ကိုလက်မှတ်ရေးထိုးနိုင်ခဲ့တဲ့အကြောင်းအမေရိကန်ကုန်သွယ်ရေးဝန်ကြီးဌာနကကြေညာရင်းနေမှာကြေညာပါတယ်။ဒါဟာဒီနှစ်နိုင်ငံကြားမှာထူးခြားလာတဲ့လက်နက်ကုန်သွယ်ရေးသမိုင်းမှာအကြီးမားဆုံးအောင်မြင်မှုကြီးပါပဲလို့အမေရိကန်ကုန်သွယ်ရေးဝန်ကြီးဝီလ်ဘာရော့စ်ကပြောပါတယ်။အခုသဘောတူညီချက်ဟာဆိုရင်ပြီးခဲ့တဲ့ဧပြီလ6ရက်နေ့တုန်းကအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ပြည်သူ့သမ္မတရှီဂျင်ပင်တို့ဖလော်ရီဒါပြည်နယ်ပယ်ဘီချ်မြို့ကသမ္မတထရမ့်ဘိုင်ဒီမိုင်လာကိုအပတ်ပြည့်စခန်းမှာတွေ့ဆုံမှုအတွင်ရယူခဲ့တဲ့သဘောတူညီချက်ရဲ့ရလဒ်ပဲဖြစ်ပါတယ်။သမ္မတတို့တွေ့ဆုံခြင်းကစပြီးတော့ညီနိုင်ဆွေးနွေးမှုတွေလှုပ်ဆောင်လာခဲ့တာမှာဒီသမ္မတထရမ့်ကိုနေ့စဉ်နီးပါးအစီအခံဓာတ်တွေလုပ်ခဲ့တယ်လို့လည်းဝန်ကြီးရော့စ်ကပြောပါတယ်။ဤပညာပိုင်းဆိုင်ရာအကြံဉာဏ်ရယူမှုတွေနောက်တစ်ချိန်လှုပ်ပြီးတာနဲ့အစားအသောက်နဲ့သားကားဆိုင်ရာနိုင်ငံတကာစံနှုန်းစံထားတွေနဲ့အညီအမေရိကန်ကအမဲသားတွေကိုဇူလိုင်လ16ရက်နေ့ထက်နောက်မကျဘဲတင်သွင်းခွင့်ပြုဖို့တရုတ်အစိုးရကသဘောတူထားတဲ့အကြောင်းဝန်ကြီးရော့စ်ကအိမ်ပြီးတော့မှသတင်းထောက်တွေကိုပြောဆိုသွားပါတယ်။တရုတ်နိုင်ငံဈေးကွက်ထဲထိုးဖောက်ခွင့်ရတာဟာသူတို့အတွက်တကယ့်ကိုအရေးပါတဲ့အခွင့်အလမ်းဖြစ်တယ်လို့ဆိုပြီးအမေရိကန်နွားမွေးမြူရေးအသင်းကလည်းအခုသဘောတူညီချက်ကိုကြိုဆိုထားပါတယ်။ဒီသဘောတူညီချက်အရအမေရိကန်ရဲ့ဒီဗန်ဒါရီနဲ့စီးပွားရေးလုပ်ငန်းတွေတရုတ်နိုင်ငံထဲမှာတိုးချဲ့လုပ်ကိုင်ခွင့်လည်းရမှာဖြစ်ပါရဲ့ရှင်။